နိုင်ငံတော်၏ကြာမေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဤဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံအစိုးရရဲ့ဖိတ်ကြားချက်အရတုံးရကြတိဝင်စီစဉ်ကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်။ခရီးစဉ်အတွင်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့စီစဉ်နေနေရာမှာထိုင်းလုပ်ငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေကသူတို့တွေ့စီခြင်းနဲ့မြန်မာအလုပ်သမားတွေနဲ့ပဲတွေ ှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းရှေ့ပြောင်းမြန်မာအလုပ်သမားတွေတိတ်နဲ့ချီရှိနေတာကြောင့်ဒေါန်ဆန်းစုကြည်ဟာဘန်ကောက်မြို့ကိုရောက်ပြီးမချခင်မဟာချိုင်မြို့ကထလေထိုင်ရက်ကွက်မှာမြန်မာအလုပ်သမားတွေနဲ့ညနေ၄နာရီကနေ၆နာရီအကြာ၂နာရီအကြာတွေ့ဆုံဖို့စီစဉ်ထားတာပါ။ဒေါန်ဆန်းစုကြည်နဲ့မြန်မာအလုပ်သမားတွေတွေ့ဆုံတဲ့နေရာမှာအဆင်ပြေချောမိတ်စေရေးအတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတာမကြီးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်။မဆင်းရဲကတာမကြီးကနေပြီးတော့ကျွန်တော်တို့အပါဝင် NGO 3ခုရဲ့အလုပ်သမားကူညီဆောင်ရှောင်းတဲ့အဖွဲ့ဆယ်ဖွဲ့စုစုပေါင်း73ဖွဲ့နဲ့နေပြီးတော့ခေါ်တွေ့ခေါ်တွေ့တဲ့အချိန်ကမှကျွန်တော်တို့ဒီ73ဖွဲ့ကလူဒီအဖွဲ့ကောင်းဆောင်တဲ့တယောက်စီဟာတန်ယုံကပေးထားတဲ့ဒီရင်တို့နဲ့အတူကျွန်တော်တို့ဒေါန်ဆန်းစုကြည်နဲ့အလုပ်သမားတွေ900ကျားတည်းမှာနေခွင့်ပေးတယ်။ဒါနဲ့သူကဘသူ့ကိုဗာပြောပါအလုပ်သမားတွေကလည်းဘသူ့ကိုဗာပြောပါအလုပ်သမားအဖွဲ့ကောင်းဆောင်တွေကလည်းဘသူကဗာပြောပါဆိုပြီးတော့ရွေးမထားဘူး။ဒေါန်ဆန်းစုကြည်အနေနဲ့စိတ်တဲ့မိခွန်းကိုစိတ်တဲ့လူကိုမေးပါစေဆိုပြီးတော့ကြည့်ရှာထားတယ်။
မြန်မာတန်ယုံနဲ့အလုတ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဒေါန်ဆန်းစုကြည်နဲ့အလုတ်သမားတွေလွတ်လပ်စွာတွေ့ဆုံနိုင်ရေးအတွက်စီစဉ်နေပေမဲ့လည်းတစ်ဖက်မှာအင်ရှင်ထိုင်းနိုင်ငံဘက်ကလုပ်ငန်းရှင်တွေနဲ့ဒေသခံတာဝန်ရှိသူတွေကမြန်မာအလုတ်သမားတွေအပေါ်ထိုင်းလုပ်ငန်းရှင်တွေဘက်ကမတရားဖိနှိပ်တာလှုပ်အားကနှိမ်ချထားတာတွေကိုဒေါန်ဆန်းစုကြည်သိရှိသွားမှစိုးရိမ်နေတဲ့အတွက်သူတို့စိတ်တိုင်းကျမြန်မာအလုတ်သမားတွေကိုရွေးချယ်ပြီးတွေ့ဆုံပွဲမှာတက်ခိုင်းဖို့စီစဉ်နေတယ်လို့ဦးကျော်တောင်းကပြောပါတယ
်။ဒီနေ့ဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့အဲ့ဒီမဟာဆိုင်မှာဖိုးဝဆိုတာကအရတာလူကြီးပေါ့ဘယ်လိုပြောမလဲဆိုမျိုးနေမှုဟိုကျွန်တော်မြန်မာလူဆိုလို့ရှိရင်ခရင်အောက်ထုတ်ရမှုပေါ့အဲ့တိရနေပြီးတော့ဒီကျွန်တော်တို့ဖက်ကဆက်တဲ့အပန်းတွေမြန်မာတိုင်းဝမှာစီစဉ်တဲ့အစီအစဉ်ကိုကြားတယ်အထူးသဖြင့်နေပေါင်းရစွာမြန်မာအလုပ်သမားတွေဟိုဖိနှိပ်ထားတာကျွန်တော်တို့ဟိုတန်းပြီကိုအရင်အောက်ထုတ်ခဲ့တဲ့အစိုးရအဖြစ်စစ်ကလည်းပဲကျွန်တော်တို့အလုပ်သမားတွေပေါ်မှာကာကွယ်ဆောင်ဆောင်မှုမရှိခဲ့တယ်လို့ဖြစ်ခဲ့နေတော့သူတို့ရစ်စစ်ရှင်နဲ့ရစ်ဆက်နှစ်ခုရှင်နဲ့နှစ်ခုမတရားမှုပြုရှင်နဲ့ပြုလို့ရတဲ့လူကိုင်းကြပြရဟာကျွန်တော်မြန်မာလူသမားပဲအဲ့ဒီအခင်းကျင်းတွေကိုကျွန်တော်တို့နှိပေါင်းရကြစေရင်းမျိုးတွေစီပြီးတဲ့မှာလူသမားကြီးလုံနေတဲ့ကျွန်တော်တို့လူတွေနောက်ပြီးတော့အဲ့လိုပဲတာရှည်လုံနေတဲ့အလုပ်သမားတွေနဲ့ရောင်းစည်းကြီးတကားပြည့်ဖြစ်လို့ရှိရင်သူတို့တိုင်းပြည်မှာအလုပ်သမားတွေကနှိပ်ကုထတာပေါ်သွားမှာကိုသိရင်သူလည်းအဲ့ဒါကြောင့်မို့လို့ထိုင်းအစိုးရနဲ့ဒီထိုင်းလုံးလုံးချင်းကြီးတွေနဲ့ဖက်ကျလုံးနေတဲ့ထိုင်းယူနစ်လို့အလုပ်လုံးကြီးတွေကသူတို့စိတ်ကြီးအလုပ်သမားတွေကိုခေါ်ပြီးတော့မှတွင်းတယ်လို့ကျွန်တော်တို့အတင်းရထားတယ်
။ဒေါန်ဆန်းစုကြည်မရောက်ခင်တရက်အလိုဗုဒ္ဓဟူးနေ့အထိတွဲဆုံပွဲမှာတက်မဲ့အလုပ်သမားတွေရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘက်နဲ့မြန်မာဘက်အကြားညနိုင်လို့မရသေးဘူးလို့ဦးကျော်တောင်းကပြောပါတယ်။ထိုင်းလုံငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေဘက်ကအဲ့ဒီလိုစီစဉ်နေတယ်ဆိုတဲ့အကြောင်းသိရှိသွားကြတဲ့အတွက်မြန်မာအလုပ်သမားတွေကြားမှာလည်းမကျေနပ်မှုတွေရှိနေတယ်လို့ဆိုပါတယ်။နောက်ဆုံးမြန်မာအလုပ်သမားတွေဘက်ကလူချင်းတဲ့ပုံစံအတိုင်းလွတ်လပ်စွာတွေ့ဆုံတာမျိုးမဟုတ်ဘဲထိုင်းဒေသခံအာဏာပိုင်တွေဘက်ကအတင်းအဓမ္မသူတို့လူတွေကိုဆွဲထည့်တာမျိုးဖြစ်ခဲ့ရင်တော့မကျေနပ်တဲ့မြန်မာအလုပ်သမားတွေဘက်ကဆန္ဒပြတာမျိုးအထီးဖြစ်လာကောင်းဖြစ်လာနိုင်တယ်လို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။မြန်မာအလုပ်သမားတွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကတော့အရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့မြန်မာအလုပ်သမားများဆိုင်ရာစာချုပ်လွှာတွေဟာပွဲစားတွေကြားကနေခေါင်းပုံဖြတ်ဖို့အခွင့်အရေးဖန်တီးပေးထားသလိုဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်အနေနဲ့လမ်းဟောင်းကိုမလိုက်ဘဲအလုပ်သမားတွေအရေးတကယ်အကျိုးရှိစေမယ့်သဘောတူညီချက်တွေချမှတ်လှုပ်ဆောင်ပေးဖို့နိုင်ငံခြားရေးနဲ့အလုပ်သမားရေးဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေထံမှအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့ဦးကျော်တောင်းကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့တောက်ကြနေမှာတော့ထိုင်းနိုင်ငံတောင်ပိုင်းထာဟင်းဒုက္ခသည်စခန်းကိုသွားဖို့စီစဉ်ထားပေမဲ့တကယ်သွားပြီမဲ့မသွားပြဘူးဆိုတဲ့အပေါ်အတည်ပြုလို့မရသေးဘဲဖြစ်နေပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းဝန်ကြီးချုပ်ပရာယော့ချန်အိုချာနဲ့တွေ့ဆုံတဲ့အခါမြန်မာဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စကိုဆွေးနွေးလိုက်မယ်လို့ ဒီခီးစဉ်အကြောင်းသိရှိသားသူတွေကဗီအိုကိုပြောပြပါတယ်။ဒါပြင်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးနဲ့နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအတွက်အမ်အိုယူနိုင်ငံနားလည်မှုစာကြုံလွှာရေးထိုးကြဖို့ရှိတယ်လို့ဆိုပါတယ်။